မစ္စတန်စီစီမံကိန်းရဆိုင်တဲ့လူခဏထိုးကျသွားတဲ့တရုတ်အရင်းနှီးဟာပြန်လည်တိုးပွားနေတာတွေ့ရပါတယ်နိုင်ငံကုန်သွယ်မှုပမာဏဟာလည်းကြီးထွားနေပါလေတရုတ်ပြည်ကိုဓာတ်ငွေစပြီးတင်ပို့တဲ့2013မှာမြန်မာပြည်ကတရုတ်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးဟာ9ဆလောက်ထိုးတက်သွားပါတယ်မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဟာတရုတ်ပါမြန်မာပြည်မှာနေရာတိုင်းလိုလိုတရုတ်သွားမှုမှုကိုအနည်းနဲ့အများတွေ့နိုင်ပါလေဒါလိုဖြစ်လာဖို့အနည်း20ကျော်တရုတ်ကရင်းနှီးခဲ့ရပါတယ်ဒါပေမဲ့တရုတ်အရင်အနည်းအကြောင်းအနောက်တိုင်းမှာသာစာရန်ထုတ်ပူပါတယ်မကြသေးပြီကတော့ဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ကသုတေသီ3ဦးရေးသားပြုစုတဲ့မြန်မာပြည်ကတရုတ်အရင်အနည်း Chinese Investment in Myanmar ဆိုတဲ့55မျက်နှာစာရန်ထွက်လာပါတယ်နောက်တိုင်းရဲ့တန်ခတ်မှုတရားစတာကြွေဝမှုနဲ့တရုတ်မဟာဗျူဟာမှာအချက်အချာချက်မှုကြောင့်မြန်မာပြည်မှာတရုတ်ကရင်းနှီးမြှုပ်နှံပုံကိုတင်ပြပါတယ်ဦးသိန်းစိန်အစိုးရတက်လာချိန်မှာတရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါပြီမြစ်ဆုံစီမံကိန်းရဆိုင်လိုက်တဲ့နှစ်မှာထိုးကျသွားပြီမဲ့တရုတ်အရင်းနှီးဟာအခုတော့ထိတ်ဆုံးကူပြန်ရောက်နေပါပြီ
တရုတ်ရင်းနှီးရဲ့မှာ63ရာခိုင်နှုန်းကရေအားလျက်ဖြစ်ပြီးရေနံဓာတ်ငွေနဲ့တက်ထုတွင်က36ရာခိုင်နှုန်းဖြစ်ပါတယ်အခြားလုပ်ငန်းကဏ္ဍတွေက100ရာခိုင်နှုန်းပဲရှိပါတယ်လုပ်ငန်းကြီးတွေကိုတရုတ်အစိုးရပိုင်ကုမ္ပဏီတွေကလုတ်ကင်ပြီးဘေးကိုအစားထိုးဖို့ရည်ရွယ်တဲ့စိုက်ကျိုးရေးလုပ်ငန်းလေးတွေကိုတော့ယူနန်တရုတ်တွေကလုတ်ကင်ပါတယ်။တပိတ်ချင်းမြို့နယ်တကောင်းတောင်ကနီကိုတက်ထုအနည်း20ထိုးယူဖို့ဒေါ်လာတန်း800ကျော်တရုတ်ကရင်းထားပါတယ်။စပယ်တောင်နဲ့ကျေးစင်တောင်မှာဒေါ်လာတန်း900ရင်းပြီးကျင်းနီတန်ချိန်4000ထိုးယူနေပါတယ်။လေဘရောင်းတောင်မှာဒေါ်လာတန်း1100ရင်းပြီးကျင်းနီတန်ချိန်3000ထိုးယူဖို့စီစဉ်နေပါတယ်။ချင်းပြည်နယ်မှာလည်းနီကိုတက်ထုထုတ်ယူဖို့တရုတ်ကစီမံကိန်းချထားပါတယ်
။တရုတ်ရင်းနှီးထားတဲ့ရေအားရက်စစ်စီမံကိန်း26ခုရှိတဲ့အနေနဲ့3ခုသာပုဂ္ဂလိကပိုင်ဖြစ်ပြီး23ခုကိုတရုတ်အစိုးရကုမ္ပဏီတွေကပိုင်ဆိုင်ပါတယ်။တရုတ်ပြည်ကိုလျှက်စစ်တပ်ပေးမဲ့စီမံကိန်းတွေဖြစ်တာမို့ရေကားတာအများစုဟာတရုတ်နေစပ်နဲ့နီးတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိကြပါတယ်။မြစ်ဆုံချီပွေချီပွေငယ်ဂူဆောက်ခေါင်းလန်းပူဂျီနာဖီဇွန်နဲ့လိုက်စားစားတဲ့စီမံကိန်းတွေမှာတရုတ်နဲ့ဖက်ဆက်လုပ်သူဟာကွယ်လွန်သူဘင်းဘီယင်ဟောင်းလောဆင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ရဲ့အေရှာဝေါ့ကုမ္ပဏီဖြစ်ပါတယ်။ကုန်းလုံဆယ်စီမံကိန်းမှာလည်းဦးထွန်းမြင့်နိုင်လုပ်ပိုင်ခွင့်ရထားပါတယ်။အေရှာဝေါ့နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုပ်ခွင့်ရတဲ့ရေအားလျှပ်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။အေရှာဝေါ့ပိုင်နဲ့တောက်ရီကနှစ်ကလျှက်စစ်တအားကိုအစိုးရကပြန်ပြီးဝယ်ယူနေရပါတယ်။
ဘူတန်ရှိရဲ့လူယုံကွယ်လွန်သူဥအောင်တောင်းရဲ့သားတွေပိုင်တဲ့ IGE ကုမ္ပဏီလည်းတရုတ်နဲ့တွဲပြီးရေအားလျက်စစ်တိစောက်ခွင့်ရထားပါတယ်။နောင်ဖနဲ့ဟတ်ကြီးအပါအဝင်ရေအားလျက်စစ်လေးခုကို IGE ကုမ္ပဏီကတရုတ်နဲ့တွဲပြီးတိစောက်မှာဖြစ်ပါတယ်။ဒါပေမဲ့စီမံကိန်းလေးခုစလုံးရပ်ဆိုင်းထားတယ်လို့ပေကျင်းစာရံမှာဖော်ပြပါတယ်။နောင်ဖရေအားလျက်စစ်ကတရုတ်ကိုဓာတ်အားပေးဖို့ရည်ရွယ်ပြီးဟတ်ကြီးကတော့ထိုင်းတွက်ဖြစ်ပါတယ်။နောက်ဖရေအားလျက်စစ်ကိုရှမ်းပြည်နယ်အစိုးရကခုမပြူကြောင်းမကြာမီကသတင်းထွက်လာပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတဲ့ရည်ရွယ်ချက်နဲ့ရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးရေးလုပ်နေတဲ့တရုတ်ကုမ္ပဏီပေါင်း200လောက်ရှိကြောင်းပေကျင်းစာရမ်းမှာဖော်ပြထားပါတယ်
။ယူနန်ကိုယူနန်တန်းငွေတင်ပို့တဲ့မဒရစ်ကျွန်းယင်းနဲ့စကန်ပြီးစီသွားတဲ့အတွက်ကြောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်ရေးကိုတရုတ်ကစိတ်ဝင်စားနေပါတယ်။ဒီစီမံကိန်းအတွက်မတ်တီငွေဒေါ်လာသား8300လိုအပ်ပြီးနောက်35နှစ်အတွင်းမှာဒေါ်လာသား19,000ကျော်ရင်းနှီးဖို့ခံမှန်းထားပါတယ်။တရုတ်နဲ့လက်တွဲမဲ့သူကတော့ခရိုနီဟောင်းဦးတေဇဖြစ်ပါလေ။ယူနန်ရခိုင်မီထားလန်ဖတ်ဖို့2017မှာနားလည်မှုရယူခဲ့ပြီးမှမတင်မကျဖြစ်နေပါတယ်။လမ်းအစပိုင်းဖြစ်တဲ့လင်းကျန်ချင်းရွှေဟောင်းအပိုင်းကို၄တင်းနဲ့တိဆောက်မယ်လို့ရှင်းဟွာသတင်းမှာဖော်ပြပါတယ်။သောပဝင်းကျင်တဲ့လူအဖွဲ့အစည်းကိုထိခိုက်နိုင်မဲ့အန္တရာယ်ကိုတရုတ်ကုမ္ပဏီကြီးတွေသဘောပေါက်ပြီးမှလက်တွေ့အကောင်အထည်ပေါ်တဲ့ဘက်မှာမထိမရောက်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနဲ့ဖက်ဆက်လုပ်တဲ့တရုတ်ကုမ္ပဏီလေးတွေကတော့ဒီကိစ္စမှာမြန်မာဘက်ကတာဝန်ယူရမယ်လို့ယူဆပါတယ်။မြန်မာပြည်ကအရက်ဖက်အဖွဲ့အစည်းတွေကိုတရုတ်ကုမ္ပဏီတွေမကင်တွယ်တတ်တာဟာလည်းတရုတ်စံ့ကျင်ရေးစိတ်သက်ပြင်းထန်လာရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အရက်ပဲအသင်းအဖွဲ့တွေနဲ့သဟဇာတဖြစ်ရေးဟာတရုတ်ကုမ္ပဏီတွေရဲ့ရည်ရွယ်ချက်ဖြစ်တဲ့ကြောင်းဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ။